သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပါ
SBS, a world of difference. You're with SBS Burmese on mobile, online and on radio.
Mobile, online and radio ပေါ်မှာသင်ဟာ SBS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်တော်ရရှိများချက်ဒီမင်္ဂလာဖျာဖျာနဲ့ပြည့်စုံတော်မူကြပါစားခင်ဗျာဒီနေ့မေလ25ရက်အင်္ဂါနေ့မြန်မာပိုင်းစီစဉ်များကို SBS Radio မှစတင်အတန်လွှင့်နေပါတယ်ခင်ဗျာဒီနေ့စီစဉ်များကိုကျွန်တော်ကျော်ထွန်းအောင်ခေါ်တယ်ရိုအောင်ငါတင်ဆက်သွားမှာဖြစ်ပြီးယနေ့ပါဝင်မြည်စီစဉ်များမှာတော့အမျိုးသားပြန်လည်ရင်ကြားစေရေးအပတ်မှာပူပေါင်းပါဝင်ကြဖို့တောင်းဆိုထားတဲ့ဆောင်းပါ ILO ညီလာခံမှာမြန်မာစစ်ကောင်စီကိုပိတ်ပင်ဖို့လုံဆောင်တာနဲ့ပတ်သက်လို့ CTUM ဥက္ကဋ္ဌဥမ္မမောင်ကိုမေးမြန်းထားကနဲ့အဆုတ်ကင်ဆာစစ်ဆေးမှုကမျောလင်းချက်လန်းစားသူဦးတီဆိုတဲ့ဆောင်းပါးတို့ဖြစ်ပြီးဒီနေ့ကောင်းကြီးပိုင်းသတင်းတွေကတော့မဲလ်ဘန်မှာ COVID-19 ပိတ်ပင်တားဆီးမှုများပြန်လုပ်မည်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုရုံးထုတ်စစ်ဆေးတိုင်ဝမ်ရေလက်ကြားအရေးတွင်ပူးပေါင်းလှုပ်ဆောင်ရန်အမေရိကန်နဲ့တောင်ကိုရီးယားသဘောတူယခုချိန်ကစပြီးသတင်းများကိုကျွန်တော်ကျော်ထွန်းအောင်ကစတင်ဖတ်ကြားပါတော့မယ်။မဲလ်ဘန်မှာ COVID-19 တားဆီးပိတ်ပင်မှုများပြန်လုပ်မည်။မဲလ်ဘန်မြို့မြောက်ဖက်အရက်ကအစုလိုက် COVID-19 ဖြစ်တာနဲ့ဆင်ရွေတာနဲ့နောက်ထပ်ကူးစက်မှု၅ခုတွေ့ရှိပြီးမဲလ်ဘန်မြို့ကြီးတဝမ်းမှာ COVID-19 တားဆီးပိတ်ပင်မှုများမကြာမီပြန်လုံဆောင်မယ်လို့ဆိုပါတယ်။အခုကူးစက်သူအရေအတွက်က၉ယောက်ရှိသွားပြီဖြစ်ပါတယ်။အဲ့ဒီတင်းချမှုတွေမှာပါဝင်တာကအစာအုံတွင်းမှာ face mask မပွေမနေရနဲ့လူတို့စုစည်းနိုင်တဲ့အရေအတွက်ကိုလည်းကန့်သတ်တာတို့ပါဝင်မှာဖြစ်ပါတယ်။ယနေ့နေ့လဲကထုတ်ပြန်တဲ့ကူးစက်မှုအသစ်၄မျိုးကယနေ့နံနက်ခထုတ်ပြန်တဲ့ကူးစက်ခံရတာနဲ့ဆက်နွယ်နေတယ်လို့ဆိုပါတယ်။ယာယီပြည်နယ်ဝန်ကြီးချုပ် James Merlino ပြောတာကတော့ယခုကူးစက်ခံရတဲ့အသက်60ရွယ်အမျိုးသားကဝီတိုစီမိသားစုဖြစ်ပွားမှုနဲ့ဆက်နွယ်နေပြီးသူကပျောက်ဆုံးနေတဲ့အနီးကပ်ကူးစက်မှုဖြစ်နိုင်တယ်လို့ပြောဆိုပါတယ်။ဒါပေမဲ့စုံစမ်းစစ်ဆေးမှုများပြုလုပ်နေစဉ်မှာယခုပိတ်ပင်မှုအသစ်များကတည်ရောက်မှုရှိမှာဖြစ်တယ်လို့ဆိုပါတယ်
။ From 6 p.m. tonight, private gatherings in the home will be limited to 5 visitors per day.Public gatherings will be limited to 30 people.
ယနေ့ဧလန်စံအရည်ညနေ6:00ရကစတင်လို့အိမ်တွင်းမှာစုစည်းနိုင်တဲ့ဧည့်သည်အရေအတွက်ကတနေ့ကို9ရက်လူတို့စုစည်းမှုကိုလူအယောက်30သတ်မှတ်ထားပြီးအစာဦးထဲမှာမတ်စ်မဝတ်မနေရဖြစ်ပြီးကျင်းတို့ခွေရထားမှသာရမှာဖြစ်ပါတယ်။ယခုလိုမတ်စ်ဝတ်ရမှာကလူတိုင်းဖြစ်သလိုအသက်12နှစ်နဲ့အထက်လည်းပါဝင်ပါတယ်။ဒါကခြေရခံလိုက်သူများအတွက်အချိန်ပိုပေးမှာဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုရုံးထုတ်စစ်ဆေး။နေအင်ကျေကျုံနဲ့ထိမ့်သိမ့်ခံထားရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကပြည်သူတွေကြမ်းမာစေဖို့နဲ့ပြည်သူတွေရှိနေတဲ့၍အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီလည်းတည်ရှိနေမှာဖြစ်တယ်လို့ရုံးထုတ်တဲ့အခါမှာပြောကြားခဲ့ကြောင်းသူမရဲ့ရှေ့နေကပြောဆိုပါတယ်။စစ်ကောင်စီချမ်းဖက်အဖွဲ့ကဒေါ်အောင်ဆန်းစုကြည်ကိုတဘာဝဘေးအဲ့ဥပဒေဆက်သွယ်ရေးဥပဒေတွင်ပါဝင်ပုံမှန်တွေတက်ပြီးတရားစွဲထားကအွန်လိုင်းမှာတဆင့်ရုံးထုတ်စစ်ဆေးနေရကနေယမန်နေ့မေလ24ရက်နေ့မှာတော့ပထမဆုံးချိန်လူကိုယ်တိုင်ရုံးထုတ်စစ်ဆေးခဲ့တာဖြစ်ပါတယ်အခုချိန်အတွင်းမှာစစ်ဆေးမှုတွေပြုလုပ်ခဲ့ခြင်းမရှိဘဲအမှုတွေနဲ့ရှိနေတည်သက်ညွန်ကြားမှုတွေကိုသာပြုလုပ်ခဲ့ရတာဖြစ်တယ်လို့လည်းရှိနေဒေါ်မင်းမင်းဆိုးကပြောဆိုပါတယ်အမေကပြည်သူတွေကိုအရင်ဆုံးအမေပြောတာကအားလုံးချမ်းမစေဖို့အတွက်ဆူတောင်းပေးနေပါတယ်ပြီးတော့ NLD ပါတီကိုထောင်ထားတာလဲပြည်သူအတွက်ထောင်ထားတာဖြစ်တဲ့အတွက်ကြောင့်ပ ပြည်သူတွေရှိနေသဖြင့်ပါတီရှိနေမှာပါလို့အမေကအဲ့လိုမှားပါတယ်ရှင့်လို့ဒေါအောင်ဆန်းစုကြည်ရဲ့ရှိနေဖြစ်သူဒေါ်မင်းမင်းစိုးကပြောဆိုပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွင်စစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌက NLD ပါတီကိုဖျက်သိမ်းဖို့လှုံ့ဆော်မယ်လို့ထုတ်ဖော်ပြောကြားခဲ့ပြီးဒေါ်အောင်ဆန်းစုကြည်က NLD ပါတီဟာလူထုကပောက်ဖွာလာတဲ့ပါတီဖြစ်တဲ့အတွက်ပြည်သူတွေရှိနေတွေ NLD ပါတီလည်းရှိနေမှာဖြစ်တယ်လို့ပြောကြားခဲ့တာဖြစ်ပါတယ်။ယမန်နေ့ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်သမရဦးဝင်းမြင့်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့သုံးဦးလုံးကိုရုံးထုတ်စစ်ဆေးခဲ့တာဖြစ်ပြီးနောက်တစ်ချိန်ရုံချင်းကိုတော့လာမယ့်ဇွန်လ9ရက်နေ့မှာပြုလုပ်ဖို့ရှိတယ်လို့သိရပါတယ်။တိုင်ဝမ်ရေးလက်ကြားအရေးတွင်ပူပေါင်းလှုပ်ဆောင်ရန်အမေရိကန်နဲ့တောင်ကိုရီးယားသဘောတူတင်မာမှုများမြင့်တက်နေချိန်တွင်ကီလိုမီတာ180အကျယ်ရှိတဲ့တိုင်ဝမ်ရေလက်ကြားရေးနဲ့ပတ်သက်လို့ပူပေါင်းဆောင်ရွက်သွားရန်အမေရိကန်နဲ့တောင်ကိုရီးယားတို့ကသဘောတူလိုက်ကြပါရယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အဲ့ဒီတော့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့သည်ပြီးခဲ့တဲ့သတင်းပတ်နှောင်းပိုင်းကအစည်းအဝေးတရက်ကိုပြုလုပ်ခဲ့ကြောင်းတိုင်ဝမ်ညူးစ်ကဖော်ပြပါရယ်စီဝေပီပြုလုပ်တဲ့သတင်းစာရှင်းလင်းပွဲ၌တောင်တရုတ်ပင်လယ်အတွင်းလွတ်လပ်သောရေချောင်းသွားလာမှုဆက်လက်ရှိစေရေးနဲ့ထိုင်ဝမ်ရေလက်ကြားတွင်ငြိမ်းချမ်းရေးနဲ့တည်ငြိမ်မှုထိမ့်သိမ်းရေးကိုဆွေးနွေးခဲ့ကြောင်းပူတွဲထုတ်ပြန်သည့်ညင်ညာချက်တရက်တွင်ဖော်ပြထားပါသည်တိုင်ဝမ်ရဲ့လေချောင်းကာဝေးရေးသတ်မှတ်ဆုံးတွင်သို့နေစဉ်နီးပါဝင်ရောက်ကျူးကျော်မှုအပါအဝင်နိုင်ငံရေးဖိအားပေးခြင်းနဲ့စစ်ရေးအရချင်းချောက်မှုများကိုတရုတ်ကလှုပ်ဆောင်လာတာကြောင့်ယခုကဲ့သို့ဆွေးနွေးမှုဖြစ်ပေါ်လာခြင်းဖြစ်ပါတယ်။ပြည်내နဲ့ဒေသအစိုးရတွေကကိုဗစ် -19 ဖျက်ဝေမှုကိုကိုယ်ပါသာပြုလုပ်ကိုဗစ် -19 ဆေးဖြန့်ကျင်မှုနဲ့ပတ်သက်လို့ပြည်내နဲ့တိုင်းအစိုးရတွေကသူတို့နီးနဲ့သူတို့စတင်လှုပ်ဆောင်နေကြပါတယ်။ညူဆာဝေးရဲ့ကာဝယ်ဆေးထိုးပေးတဲ့ဘိုးချက်နေရာကိုအသက်40နှစ်49နှစ်ရွယ်တွေကိုဖွင့်ပေးပြီးတောင်အော်စတြေးလျရဲ့နေဒေသတွေမှာတော့အသက်16နှစ်ရွယ်တွေအတွက်ကာဝယ်ဆေးရရှိမှာဖြစ်ပါတယ်။ Federal အစိုးရကတော့အချိန်ဇယားဆွဲချိကမှုကိုအာရုံပြုနေပြီးဆေးဖြန့်ဝေမှုကိုလူအဖွဲ့တချို့ကိုဦးစားပေးလှုံ့ဆော်နေပြီးနိုင်ငံအလိုက်ဗျူဟာတစ်ခုကိုစဉ်စားလှုံ့ဆော်ဖို့တောင်းဆိုမှုများဖြစ်ပေါ်လာနေပါတယ်။Frontier မြန်မာသတင်းဌာနက American နိုင်ငံသား Editor ဖန်စီခံရမြန်မာအခြေစိုက် Frontier မြန်မာသတင်းဌာနရဲ့သတင်းခန်းအုပ်ချုပ်မှု Editor Mr. Danny Fenster ကိုမေလ24ရက်နေ့ကရန်ကုန်လေစိတ်မှာဖမ်းဆီးခံခဲ့ရတယ်လို့ AFP သတင်းမှာဖော်ပြထားပါတယ်။ American နိုင်ငံသား Mr. Danny Fenster ကိုရန်ကုန်ပြည်ပဆိုင်ရာလေစိတ်ကနေမလေးရှားနိုင်ငံကိုထွက်ခွာကနေစစ်ကောင်စီကဖမ်းဆီးသွားတာဖြစ်ကြောင်းFrontier မြန်မာသတင်းဌာနကအတည်ပြုတယ်လို့လည်းဆိုပါတယ်။ Mr. Danny Fenster ဟာမလေးရှားနိုင်ငံကွာလာလမ်ပူကိုမထွက်ခွာခင်အချိန်မှာဖမ်းဆီးခံခဲ့ရပြီးဖမ်းဆီးရတဲ့အကြောင်းရင်းကိုတော့မသိရကြောင်းနဲ့သူ့ကိုအင်းစိန်ထောင်မှာပြောင်းရွှေ့ဖမ်းဆီးထားကြောင်း Frontier မြန်မာရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာရေးသားထားပါတယ်။Frontier မြန်မာသတင်းဌာနရဲ့ editor ဖန်ခံထားရတဲ့ကိစ္စနဲ့ပတ်သက်ပြီး American နိုင်ငံသားဝန်ကြီးဌာနကလည်းသိရှိထားပြီးပြည်ပရောက် American နိုင်ငံသားတွေကိုအကူအညီပေးဖို့တာဝန်ကိုအလေးနဲ့ထားတဲ့အကြောင်း editor Danny Fenster ဖန်ခံရတဲ့ကိစ္စကိုစောင့်ကြည့်လေ့လာနေတယ်လို့ RFA ရဲ့မေးမြန်းချက်ကို American နိုင်ငံသားဝန်ကြီးဌာနက email ကတဆင့်အကြောင်းပြန်ခဲ့ပါတယ်February 1ရက်ကဆီအာနာသိမ်းပြီးနောက်သတင်းမီဒီယာသမား80နီးပါးဖမ်းဆီးခံခဲ့ရပါတယ်။လက်ရှိအချင်းတောင်တွေထဲမှာသတင်းသမား50ဦးထက်မနည်းချုပ်နှောင်ခံထားရပြီးအများစုကပုံမှန်905ကနဲ့တရားစွဲဆိုခံထားရပါတယ်။ဆီအာနာရှင်စန့်ကြည်ရဲ့စန္ဒပြပွဲတွေမှာပါဝင်လှုပ်ဆော်တယ်ဆိုတဲ့ဆွဆွဲခြင်းနဲ့စစ်ကောင်စီကဖမ်းဆီးခဲ့တဲ့ဂျပန်သတင်းထောက်ယူကီကီတာဇူမီကိုတော့ဂျပန်နိုင်ငံရဲ့မေတ္တာရက်ခံချက်အရမေလ14ရက်နေ့မှာစစ်ကောင်စီကပြန်လွှတ်ပေးခဲ့ပါတယ်။ချစ်သူရှာရေး app မှာပိုထင်ပေါ်အောင်လုပ်ပေးမယ်ဆွဲဆောင်မှု။ American နိုင်ငံဟာအရွေးရောက်သူတိုင်းရဲ့80ရာခိုင်နှုန်းကိုလာမယ့်ဇူလိုင်လ4ရက်နေ့မတိုင်ခင်မှာနှလုံးထိုးရမယ့် COVID ကာကွယ်ဆေးအတွက် ကိုဗစ်ဆေးအနည်းဆုံးတစ်လုံးထိုးပြီးသားဖြစ်မြောက်လာဖို့အတွက်ပြင်မှတ်ထားနေပါတယ်။အခုလိုအရွယ်ရောက်သူတိုင်းကိုဗစ်ဆေးအထိုးခံလာဖို့အတွက်တင်တဲ့အစရှိတဲ့ချစ်သူရှာရေး app အသုံးပြုသူတွေကိုကိုဗစ်ဆေးထူထားသူဖြစ်တဲ့ဆိုတဲ့အမှတ်တံဆိပ်တက်ပေးမယ်ဆိုတဲ့ဆွဲဆောင်မှုပေးဖို့ကို American အစိုးရကိုယ်တိုင်ကစီစဉ်ပေးလာရပါတယ် American အစိုးရကအခုလိုကိုဗစ်ကာဝဆေးထိုးသူတွေကိုဆွဲဆောင်ရမှာပါဝင်နေတဲ့ချစ်သူရှာရေး app ကမ္ပဏီတွေကတော့ Hinjin Bambandolo app တွေလည်းပါဝင်ပါတယ်အဲ့ဒီ app တွေမှာကိုဗစ်ကာဝဆေးထိုးပြီးသူကတခြားအလားတူကာကွယ်ဆေးထိုးပြီးသူတွေကသာသီးသန့်ရှားဖွေနိုင်တာမျိုးလဲလှုပ်ပေးမဲ့အပြင်ဆေးထိုးပြီးသူရဲ့ကိုယ်ရေးအချက်လက်ကိုလူများများကပိုပြီးမြင်ရအောင်လှုပ်ပေးမဲ့ဆွဲဆောင်မှုတွေလည်းအပါအဝင်ဖြစ်ပါတယ
် SBS SBS
SBS
SBS
SBS This is SBS Radio
ဝေလဲနှုတ်မှာတော့ Australian Dollar ကိုမြန်မာကျပ်ငွေ1,200ကျပ်ရရှိပြီး American Dollar ကိုမြန်မာကျပ်ငွေ1,556ကျပ်ရရှိပါတယ်။ Australian Dollar ဟာ American 89 cent နဲ့ညီမျှပါတယ်။မနေ့ပြန် Australia တိုက်မှာရှိတဲ့မြို့ကြီးများရဲ့မိုးလေဝသခန့်မှန်းချက်ကတော့ Sydney မြို့မှာအပူချိန် 23 degree centigrade ရှိမှဖြစ်ပြီးနေသားမှာဖြစ်ပါတယ်။Melbourne မြို့မှာအပူချိန် 15 degree centigrade ရှိမှဖြစ်ပြီးမိုးရွာသင်မှုကင်းရှင်းလာမှာဖြစ်ပါတယ်။ Brisbane မြို့မှာအပူချိန် 25 degree centigrade ရှိမှဖြစ်ပြီးနေသားမှာဖြစ်ပါတယ်။ Perth မြို့မှာအပူချိန် 20 degree centigrade ရှိမှဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှဖြစ်ပါတယ်။ Adelaide မြို့မှာအပူချိန် 18 degree centigrade ရှိမှဖြစ်ပြီးမိုးတစ်ဖြောက်နှစ်ဖြောက်ရွာသွန်းနိုင်ပါတယ်။Hobart မြို့မှာအပူချိန် 14 degree centigrade ရှိမှဖြစ်ပြီးမိုးတစ်ဖြောက်နှစ်ဖြောက်ရွာသွန်းနိုင်ပါတယ်။ Canberra မြို့မှာအပူချိန် 14 degree centigrade ရှိမှဖြစ်ပြီးမိုးတစ်ဖြောက်နှစ်ဖြောက်ရွာသွန်းနိုင်ပါတယ်။ Darwin မြို့မှာအပူချိန် 33 degree centigrade ရှိမှဖြစ်ပြီးနေသားမှာဖြစ်ပါတယ်။ဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာ။ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ